မြန်မာအစိုးရနဲ့တွားရောက်ဆွေးနွေးမှုရဲ့အပြီးမှာကုလသမဂ္ဂအတွင်းဘူးချုပ်ရဲ့အကြံပေးမစ္စတာနမ်ဘီယာကဒေါ်ဆန်းစုကြည်အပါအဝင်ပေါ့လေဆရာဦးညံဝင်းတို့နဲ့တီးတန့်ဆွေးနွေးခဲ့တယ်ဆိုတော့ဒီနိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာရေးနဲ့တွေးဆုံဆွေးနွေးအလားအလာတွေကိုဟိုဆရာတို့ဘယ်လိုခံမှန်းပါသလဲခင်ဗျ။
မနေ့ကတွေ့ပြီးပြောရတဲ့အခြေအနေရဆိုရင်သူတွေ့လာတယ်ဆိုတာဘက်ကဒီအားနဲ့ပတ်သက်ပြီးရှိပါလိမ့်မယ်။နိုင်ငံရေးအကျဉ်းသားတွေလို့ပို့အစီအစဉ်ရှိတယ်ဘယ်ချိန်လောက်ပါညာတော့ပြောဖို့ခက်ပါသိဆုံးဆွေးနွေးရင်းနဲ့ပတ်သက်ပြီးတော့တိုက်ရိုက်ပြောကြားဆွေးနွေးတာမနေ့ကမရှိပါဘူးသူကပြောတဲ့အထဲမှာအဲ့ဒါကိုလည်းဟိုရှိနိုင်တယ်ဆိုတဲ့သဘောမျိုးလောက်ပဲသူပြောသွားတာ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီမစ္စတာနမ်ဘီယာနဲ့တွေ့ဆုံမှုတွေအပြီးမှာဒေါ်ဆန်းစုကြည်ရဲ့အသုံးသက်ပြောဆိုမှုတွေကဘယ်လိုရှိတယ်ဆိုတာလည်းသိပါရစေခင်ဗ
ျဒေါ်ဆန်းစုကြည်ပြောတာကတော့မစ္စတာနမ်ဘီယာအနေနဲ့ဟိုတိတိကျကျပြောတာမျိုးမဟုတ်ဘူးအဲ့တော့မစ္စတာနမ်ဘီယာရဲ့စကားအရဆိုရင်သူကပထမတစ်ခေါက်လာတော့ဖတ်ဖိုင်းနေပေါ့အခုဟာတော့ on job ပေါ့အလုပ်ရဲ့အစိတ်ပိုင်းတစ်ခုအနေနဲ့လာတယ်လို့အဲ့ဒီလိုရှင်းလင်းပြောတာပဲရှိတယ်ဘာရဲ့လို့တိတိကျကျကျွန်တော်တို့လည်းမသိပါဘူ
းဆိုတော့မစ္စတာနမ်ဘီယာရဲ့အခုဒုတိယအခေါက်ခရီးစဉ်မှာကွာခြားမှုဘာတွေတွေ့ရသလဲခင်ဗျာ
ကျွန်တော်ကပြောတဲ့ဟာပဲဗျာ။ तू ကအခုဟာတော့ तू အလုပ်ရဲ့အစိတ်ပိုင်းအနေနဲ့လာတာလို့ तू ဒီလိုပြောတော့။ဟိုတကယ်တမ်းအစိုးရတာဝန်ရှိတဲ့လူတွေနဲ့ဘာတွေပြောခဲ့လဲဆိုတဲ့အသေးစိတ်လည်းကျွန်တော်တို့မသိပါဘူး
။ဒီနေရာမှာပေါ့လေမစ္စတာဘန်ကီမွန်းရဲ့အမြဲတမ်းအထူးကိုယ်စားလှယ်တရားကိုမြန်မာနိုင်ငံမှာထားမဲ့ကိစ္စကရောဖြစ်နိုင်ခြင်းအတော်ရှိသလားခင်ဗျာ
။အဲ့ဒါနဲ့ပတ်သက်ပြီးတော့နေ့က तू ပြောတာကတော့ तू မစ္စတာဘန်ကီမွန်းကိုဒါတွေတိုက်တွန်းတာတယ်ပေါ့။သဇမမအထူးကိုယ်စားလှယ်ထားဖို့တိုက်တွန်းထားတယ်ဒါမှဖြစ်သေးပါဘူးပေါ့သူဒါပဲပြောတယ
်အကယ်၍ပေါ့လေအဲ့လိုမျိုးကိုယ်စားလှယ်တူမြန်မာနိုင်ငံမှာရှိလာမှဆိုရင် NLD ဘက်ကဘာတွေပူးပေါင်းလှုပ်ဆောင်မယ်လို့စိတ်ကူးရှိပါလဲခင်ဗျ
ာအ NLD ကတော့အမျိုးသားရင်ကြားစည်းရေးတို့ကိုတွေးရှိတဲ့လမ်းအရှောက်ဖို့ပါပဲနော်တွေးတဲ့လမ်းမှာကျွန်တော်တို့တွေးတဲ့နေရာမှာကျွန်တော်တို့တိုက်တွန်းမှုလှုပ်ဆောင်မှုတာပါပဲ
မစ္စတာနမ်ဘီယာရဲ့အခုခရီးစဉ်ကိုခြုံပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်ပါလဲခင်ဗျာ
မစ္စတာနမ်ဘီယာရဲ့ခရီးစဉ်ကဆက်ဆံရာအစိုးရအာဏာပိုင်တွေကိုသူဘယ်လောက်တိုက်တွန်းခဲ့လို့ဘယ်လောက်ထိရောက်မှုရှိလာလဲဆိုတဲ့ဟာမျိုးကျွန်တော်တို့မသိပါဘူးသို့တော်သူစူးစမ်းဆောင်ရွက်တယ်ဆိုတဲ့ဟာလောက်တော့ကျွန်တော်တို့ဒီလောက်ပဲပြောလို့ရမှာ
ဟုတ်ကဲ့ဆရာဦးညံဝင်းကျေးဇူးပါခင်ဗျာ
ကျေးဇူးပါ
ဟုတ်ကဲ့ပါဗျာဟုတ်ကဲ့